IS Islamic စစ်သွေးကြွတွေနဲ့တိုက်ပွဲဖြစ်နေတဲ့အီရတ်တပ်ဖွဲ့တွေပုံမှန်အားကောင်းလာစေဖို့အတွက်အမေရိကန်စစ်ဖက်ဆိုင်ရာအကြံပေး450စီလွတ်ဖို့သမ္မတဘရက်အိုဘားမားကအမိန့်ပေးလိုက်ပါတယ်။အခုလိုထပ်မံစီလွတ်လိုက်တဲ့အတွက်အီရတ်နိုင်ငံမှာစီရေးလေ့ကျင့်တင်ကြားပေးနေတဲ့အမေရိကန်စစ်မှုထမ်းအရေးအတွက်ဟာ3100ရှိသွားပြီဖြစ်တယ်လို့သမ္မတအင်ပီရိုကဗုဒ္ဓနေမှာပြောကြားလိုက်ပါတယ်။အမေရိကန်စစ်မှုထမ်းတွေပုံမှန်စီလွတ်ဖို့အတွက်အီရတ်ဝန်ကြီးချုပ်ဟာဒီယာအယ်အဘဒီကတောင်းဆိုခဲ့တယ်လို့ပင်တကွန်စစ်ဌာနချုပ်ကလည်းဒီအချက်ကိုထောက်ခံခဲ့တယ်လို့အင်ဗီရိုကပြောဆိုပါတယ်။တချိန်ကအမေရိကန်စစ်အခြေစိုက်စခန်းတစ်ခုဖြစ်တဲ့တဲကန်ရအတွင်းကအဲလ်တာကွီဒန်လီဒက်အခြေစိုက်စခန်းမှာစစ်တင်နန်းပေးတဲ့နေရာတစ်ခုဖွင့်လှစ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကစီစဉ်နေပါတယ်။သမ္မတအိုဘားမားဟာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ IS စစ်သွေးကြွတွေကိုစစ်ဆင်နေတဲ့နေရာမှာအီရတ်အနေနဲ့အားတက်တရောမရှိတဲ့စူဆောင်းမှုတွေလင်းနဲ့ပြတ်သားမှုရှိတာတွေကြောင့်ထိရောက်ပြည့်စုံတဲ့မဟာဗျူဟာမချမှတ်နိုင်ခဲ့သေးတာကိုအခုသတင်းပတ်စောစောပိုင်းမှာသတိပြုခဲ့တယ်လို့ဆိုပါတယ်။အီရတ်တပ်ဖွဲ့တွေကိုတင်နန်းပေးတာတွေလက်နဲ့တပ်ဆင်ပေးတာတွေကိုအရှိန်မြှင့်ပြီးတော့လှုပ်ဆောင်ပေးဖို့လိုနေပြီလို့လည်းသမ္မတကပြောကြားခဲ့ပါတယ်။